internet ထိန်းသိမ်းထားတဲ့အချက်အလက်တွေကိုဖောက်တွင်းခိုးယူမှုဖြစ်ပွားရမှာ2013ခုနှစ်ဩဂုတ်လအတွင်း Yahoo ကိုရဲ့အသုံးပြုတဲ့အကောင့်ပိုင်ရှင်တန်ပေါင်း1000ကျော်ထံကနေသတင်းအချက်အလက်တွေဖောက်တွင်းခံခဲ့ရတယ်လို့ Yahoo ကုမ္ပဏီကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။တီးတန့်ပြုလုပ်တဲ့ဖောက်တွင်းခိုးယူမှုကို Yahoo ကစက်တင်ဘာလမှာထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအချိန်ကအသုံးပြုသူတန်ပေါင်း900ထံကနေအချက်အလက်တွေပေါက်ကြားမှုရှိခဲ့တယ်လို့ဖော်ထုတ်နိုင်ခဲ့တာပါ။တရားမဝင်တတိယအဖွဲ့အစည်းတစ်ခုက2013ခုနှစ်အတွင်း Yahoo အသုံးပြုသူအကောင့်ပိုင်ရှင်တန်ပေါင်း1000ဘီလီယံကျော်ရဲ့အချက်အလက်တွေဖောက်ထွင်းခံခဲ့ရတယ်လို့ယုံကြည်ရကြောင်း Yahoo ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ခိုးယူခံရတဲ့အထက်မှာအကောင့်ပိုင်ရှင်တွေရဲ့အမည်၊ email လိပ်စာ၊ဖုန်းနံပါတ်၊မွေးနေ့နဲ့လုံခြုံရေးဆိုင်ရာမေးခွန်းတွေနဲ့အဖြေတွေပါဝင်တယ်လို့ဆိုပါတယ်။ငွေပေးချေတဲ့ကတ်တွေနဲ့ဘဏ်အချက်အလက်တွေကိုတော့ထိခိုက်မှုမရှိဘူးလို့ယုံကြည်ရကြောင်းကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။